ချစ်ပရိသတ်များရှင်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေ2022ခုနှစ်မတ်လ1ရက်နေ့အထိတနှစ်ကျော်ကာလအတွင်းစစ်ကောင်စီတပ်နဲ့လက်အောက်ခံအဖွဲ့အစည်းတွေကမီးရှို့လို့ပျက်စီးသွားတဲ့လူနေအိမ်ပေါင်းခန့်မှန်းချီ6158လုံးရှိတယ်လို့လွတ်လပ်တဲ့သုတေသနအဖွဲ့အစည်းတစ်ခုဖြစ်တဲ့ Data for Myanmar ကမတ်လ2ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။နိုင်ငံတော်ဝန်ကနေရာပေါင်း165နေရာလောက်မှာမီးရှို့ခံခဲ့ရတာပါ။မီးရှို့ခံရမှုအများဆုံးနေရာတွေကတော့စစ်တပ်ကိုလက်နက်ကင်တော်လှန်မှုအားကောင်းတဲ့ဒေသတွေဖြစ်တဲ့စကိုင်းတိုင်းမှာ3689လုံးချင်းပြည်နယ်မှာ1105လုံးနဲ့မကွေးတိုင်းမှာ885လုံးဖြစ်ပါတယ်။ကယားရှမ်းပြည်နယ်တောင်ပိုင်းမန္တလေးတိုင်းတနင်္သာရီတိုင်းပဲခူးတိုင်းအနောက်ချမ်းနဲ့ကရင်ပြည်နယ်တွေမှာလည်းအိမ်နေမီးရှို့ခံခဲ့ရပါတယ်။အရက်သားနေအိမ်နေမီးရှို့ခံရမှုဟာ2021ခုနှစ်မေလမှာစတင်ခဲ့တာဖြစ်ပြီး2022ခုနှစ်ဖေဖော်ဝါရီလမှာတော့အိမ်အလုံးပေါင်း2882လုံးနဲ့စံချိန်တင်ပြီးတော့မီးရှို့ခံရမှုအများဆုံးလဖြစ်ခဲ့ပါတယ်။ရွာလုံးချို့ပြောက်ွယ်သွားပြီးတော့ပြန်စရာအိမ်မရှိတော့တဲ့သွေးတောက်ရဲဘော်တွေကိုမြင်ရတဲ့အခါလက်နက်ကင်တော်လှန်ရေးအဖွဲ့ဝင်တွေဟာသူတို့ရဲ့စာနာစိတ်ကိုစာလုံးတွေအဖြစ်သွန်ချရင်းကြပြာရေးသူတွေဖြစ်လာရပါတယ်။ဒီတစ်ပတ်မှာတော့ပြန်စရာနေရာမရှိတော့တဲ့တိုက်ပွဲဝင်ဘက်ရဲဘော်တယောက်ရဲ့ကြေကွဲမှုတွေကိုစာနာအားပေးထားတဲ့ကြပြာလေးတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ကြပြာရေးသူကပောက်တောင်ပိုင်းပျောက်ကြားတပ်ဖွဲ့ဝင်တယောက်ဖြစ်တဲ့ G1 ကင်းဖြစ်ပြီးကြပြာခေါင်းစဉ်ကအဝေးကကြားနေရတယ်ဖြစ်ပါတယ်။ခန်းစားနားဆင်ကြည့်ပါရှင်။အဝေးကကြားနေရတယ်။ညီလေးရေမင်းတို့ဘဝတွေကြကွဲသွားတဲ့အခါငါတို့နှလုံးသားတွေတုံ့လို့ရတယ်။ပြာကြအငွေ့ထနေတဲ့ရွာလေးကိုတောင်ကုန်းပေါ်ကငေးကြည့်နေရတဲ့မင်းရင်နဲ့ဘလောက်ဆွနေနေမလဲမင်းတက်ခေါက်တန်ပြင်းပြင်းငါအဝေးကကြားနေရတယ်ညီလေးရေမင်းဟာခြေခွေဘာရအထုပ်ပတ်တီကိုမဖတ်ဘူးဘူးငွေရင်ဗန်ထရိုင်းကိုမသိဘူးတခင်တန်းထုံးကိုမကြားဘူးဘူးဦးလေးဟိုရဲ့ဒေါ်လန်ရေးကိုမတီးခေါက်မိဘူးမင်းမြင်နေရတဲ့ဆင်လဲတောင်ဆိုတာတခင်ဆိုးတို့နားခုခဲ့ရပေါ့ကြောင်မောင်းနေဆင်ထားတာဘန်ကာတွေတူးထားတာအခုထိရှိသေးတယ်ဂျပန်နေတင့်ကားဖြတ်သွားရတယ်မင်းတို့တော်ထဲမှာရှိသေးတယ်တောင်လန်ရေးဝိညာဉ်ပူကတ်နေတဲ့ဒေတာကြည့်ငိုတောင်ကြီးလဲရွာလေးကိုကြည့်ပြီးဝင်နေမှာပေါ့မခန့်ကျင်စိတ်နဲ့ရရလက်နဲ့ဆွဲခံကြတဲ့အခါအမောင်ခစ်တဲ့နားကိုဆွတ်မှာပန်းတဟပင်းနေကြကပြုတ်ထွက်လာတဲ့တော်လန်စိတ်ကိုငါအလေးအမြတ်ပြုပါတယ်။ပွက်ဆူနေတဲ့မင်းရဲ့သွေးခုန်တန်းငါအဝေးကကြားနေရတယ်။ညီလေးရေချင်းတောင်တန်းကြီးရဲ့နောက်နေလုံးကြီးခုန်ချသွားတော့ချင်းညီအကိုတွေအတွက်ရောမင်းစိတ်ပူတယ်မဟုတ်လား။မှောင်ရင်ညတွေပြီးသွားတဲ့အခါအရှိကနေဝန်ထွက်လာတော့မယ်။ပြတ်ပြီးအသားဖဲ့လီခံရတဲ့ခိုင်းနွားကြီးအတွက်မီးလောင်မြိုက်ခံရတဲ့အဖိုးဖွားတွေအတွက်အိုးအိမ်နေရာစားစရာအပြည့်အစုံတွေအတွက်မင်းကြခဲ့တဲ့မျက်ရည်တွေဆေးဘက်ဝင်ပါပါတော်လန့်ရေးအတွက်နာကြီးတန်ငါအဝေးကကြားနေရတယ်ညီလေးရေမင်းကဘာမှမသိခဲ့ဘူးဖိလို့ကြွားခဲ့ရထိလို့ချခဲ့ရလူမဆန်တဲ့ရန်သူနဲ့အားမမျှတဲ့အခါခြေတလန်းဆုပ်လို့အာယူခဲ့ရနိုင်ငံရဲ့ ideology တွေလိုင်းပေါ်မှာညင်းခုန်ဖို့မင်းမသိကီပတ်ဖုန်းလေးခါမှထိုးပြီးသွေးသားတွေကတောင့်တနေတဲ့တော်လှန်ရေးအတွက်မင်းဖြူစင်စွာသွေးနေတဲ့ဓာတ်တန်ငါအဝေးကကြားနေရတယ်ညီလေးမင်းဟာဖီယက်ကောင်းနေလို့ပဲဆိုင်ကုံကိုတက်သိမ့်မဲ့နှစ်တနည်းအတွက်အလံမှာအသက်ကိုချီပြီးလွှင့်နေတယ်တနေ့ပေါ့ကွာတနေ့နေ့ပေါ့အားလုံးပျော်ရွှင်ရမယ့်တနေ့မှာဝမ်းနည်းပွဲအမှတ်တရတွေကိုငိုပြီးပြောကြတဲ့အခါအညာတရဒေါသတယောက်ရဲ့ရဲရင်ဆွန့်လွှတ်မှုဟာတိတ်ချစ်စရာကောင်းပါလားလို့ငါငိုပြီးပြောရလိမ့်မယ်